2016ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအောက်တိုဘာလ9ရက်နေ့မှာနိုဘယ်ဆုပေးရေးအဖွဲ့အစည်းကကြေညာမှာဖြစ်ပါတယ်။2016ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်နာမည်စင်းပေးခံရသူလူပုဂ္ဂိုလ်တဦးချင်း228ယောက်နဲ့အဖွဲ့အစည်း148ခုစုစုပေါင်း386နာမည်စင်းအပေးခံထားရပါတယ်။ဒါဟာနိုဘယ်ငြိမ်းချမ်းရေးဆုသမိုင်းမှာအများဆုံးစည်းရင်းပေးမှုဖြစ်တယ်လို့ဒီဆုနိုဘယ်ဆုကော်မတီကပြောပါတယ်။အခုလိုမျိုးစည်ရင်ပေးခံရသူတွေတဲကနေမှဒီဆုရှင်ကိုနော်ဝေးငြိမ်းချမ်းရေးဆုကော်မတီကရွေးချယ်มาဖြစ်ပါတယ်ဆုရှင်ကိုတော့မကြာခင်မကြေညာခင်မှာဒီဘသူတွေစကားတင်ရွေးချယ်ခံရတယ်လဲဆိုတာကိုလည်းနိုဘယ်ဆုသမိုင်းမှာဘယ်တော့ကမှထုတ်ဖော်ပြောလို့မရှိပါဘူးနော်ဝေးနိုင်ငံအော့စလိုမြို့အခြေစိုက် Peace Research Institute ကတော့ဖြစ်နိုင်ခြေရှိသူတွေကိုနှစ်စဉ်ထုတ်ပြန်ထင်ကြေးပေးလို့ရှိပါတယ်အဲ့ဒီထဲမှာဒီရုရှားနိုင်ငံကဒုက္ခသည်တွေဒုက္ခသည်အဖြစ်ရှောက်ထားသူတွေအပါအဝင်ရွှေပြောင်းလာသူတွေရဲ့အခွင့်အရေးကိုဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းကိုတည်ထောင်သူရုရှားအမျိုးသမီးဆက်ဖလာနာဂနူရှကီနာတခါအီရန်နျူကလ িয়ার သဘောတူညီမှုရအောင်ကြိုးပမ်းခဲ့တဲ့အမေရိကန်စွမ်းအင်ဝင်ကြီးအာနက်စ်မိုနစ်နဲ့အီရန်အနုမြူစွမ်းအင်ဌာနအကြီးအကဲအလီအက်ဘာဆာဟီလီတို့လည်းပါဝင်ပါရရှင်